တိုင်းရင်းသားတွေရဲ့ရွေးကောက်ပွဲအပေါ်မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့လည်းတင်ပြမှာပါ2015ခုနှစ်ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတိုင်းအတွက်အရေးကြီးပေမဲ့တိုင်းရင်းသားတွေလူလားတဲ့မျှော်မှန်းချက်တွေကိုပြေဝစီမှာမဟုတ်ပဲတိုင်းရင်းသားတွေဒန်းတူအခွင့်အရေးရဖို့ဆိုရင်ဗဟိုချုပ်ကိုင်မှုကိုရော့ချပေးဖို့နဲ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုရှော့ချပေးဖို့စတဲ့အချက်နှစ်ချက်ကိုအဓိကလှုပ်ဆောင်ဖို့လိုနေတဲ့အကြောင်းဒေသတွင်းမှာဒီမိုကရေစီရေးနဲ့လူခွင့်ရေးအဖွဲ့အစည်းတွေစုစည်းထားတဲ့ဘာမပါတနာရှစ်အဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။သတင်းပြေဆုံးကတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်
။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုမြန်မာနိုင်ငံလူဦးရေ40ရာခိုင်နှုန်းရှိတဲ့တိုင်းရင်းသားတွေကဘယ်လိုမြင်သလဲ။ဒီရွေးကောက်ပွဲဟာတိုင်းရင်းသားတွေအတွက်ဘလောက်အရေးပါသလဲဆိုတာနဲ့ပတ်သက်လို့ဘာမပါတနာရှစ်အဖွဲ့ကတိုင်းရင်းသားပါတီတွေအဖွဲ့အစည်းတွေနဲ့တွေ့ဆုံမေးမြန်းပြီးတိုင်းရင်းသားတွေရဲ့ရှုထောင့်ကနေသုံးသပ်ရေးသားထားတဲ့အစီရင်ခံစာတစ်စောင်ကိုတောက်ကြနေတာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘာမပါတနာရှစ်အဖွဲ့ရဲ့တွေ့ရှိချက်အရ2015ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတိုင်းအတွက်အရေးကြီးပေမဲ့တိုင်းရင်းသားတွေလိုလားတဲ့မျှော်မှန်းချက်တွေကိုတော့ပြည့်ဝစေမှာမဟုတ်ပဲတိုင်းရင်းသားတွေဒန်းတို့အခွင့်အရေးရဖို့အတွက်ဆိုရင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရသတ်မှတ်ထားတဲ့အစိုးရရဲ့အုပ်ချုပ်မှုစနစ်ကိုပါပြင်ဆင်ပြောင်းလဲမှဖြစ်မယ်လို့ဘာမပါတနာရှစ်အဖွဲ့က LS Modi ကပြောပါတယ်
And over 40 ethnic civil society representatives
ကျွန်တော်တို့ချင်းရှမ်းရခိုင်ကရင်မွန်ပအိုကချင်စတဲ့တိုင်းရင်းသားပါတီ18ခုနဲ့တိုင်းရင်းသားအရပ်ဖက်အဖွဲ့အစည်း40ကျော်ကကိုယ်စားလှယ်တွေကိုတွဲဆုံမေးမြန်းခဲ့ပါတယ်ဒီတွဲဆုံမေးမြန်းချက်တွေအရတိုင်းရင်းသားပါတီအနေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေဟာငြိမ်းချမ်းရေးဒန်းတူအခွင့်အရေးဖက်ဒရယ်ပုံစံအုပ်ချုပ်မှုစနစ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေလိုချင်တဲ့နေရာမှာအလုံးတူညီတဲ့သဘောထားရှိကြတာတွေ့ကြပါတယ်အထူးသဖြင့်2008ဖွဲ့စည်းပုံအခြေခံဥပဒေအရလုတ်ပိုင်ခွင့်နဲ့အခွင့်အာဏာအလုံးပြည်ထောင်စုလွှတ်တော်ကိုပေးအပ်ထားပါတယ်ဒီနယ်တိုင်းဒေသကြီးတွေရဲ့လွတ်တော်တွေရဲ့လုတ်ပိုင်ခွင့်ဟာအနိုင်ဆုံးအဆင့်မှာပဲရှိနေပါတယ်။ဒါဟာတိုင်းရင်းသားပါတီတွေနဲ့လူမှုအဖွဲ့အစည်းတွေအနေနဲ့တန်းတူအခွင့်အရေးမရှိဘူးလို့ယူဆကြတဲ့အဓိကအချက်ဖြစ်ပါတယ်
။ဒီအစီရင်ခံစာအရတိုင်းရင်းသားအများစုဟာ2015ရွေးကောက်ပွဲကိုစိတ်ဝင်စားကြတယ်လို့မျှော်လင့်ချက်လည်းကြီးကြီးမားမားမထားကြကြောင်းအကြောင်းကတော့ဒေသတွင်းမှာငြိမ်းချမ်းရေးနဲ့သူတို့ကိုယ်တိုင်ရဲ့စားဝတ်နေရေးလိုပိုအရေးကြီးတဲ့ကိစ္စတွေမပြေလည်လို့ဖြစ်တဲ့အကြောင်းတွေ့ရှိရတယ်လို့ဆိုပါတယ်။တိုင်းရင်းသားတွေဟာနိုင်ငံရေးပါတီတွေမှာဆိုရင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ပေါ်မယုံကြည်မှုနဲ့သဘောမတွေ့မှုတွေရှိနေတာတွေ့ရပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပတ်သက်လို့ကတော့တိုင်းရင်းသားတွေရဲ့မျှော်လင့်ချက်တွေကိုကိုစားပြုပြီးတိုင်းရင်းသားတွေအခွင့်အရေးပိုရလာဖို့အမှန်တကယ်တွန်းအားပေးလှုပ်ဆောင်မယ်ပါတီဟုတ်မဟုတ်ဆိုတာကိုယုံကြည်စိတ်ချမှုမရှိကြဘူးလို့ဆိုပါတယ်အလားတူပဲတိုင်းရင်းသားပါတီတွေပေါ်ယုံကြည်အားထားမှုအနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တောင်မှထိရောက်တဲ့ပြောင်းလဲတွေဖြစ်လာအောင်လှုပ်ဆောင်ပေးနိုင်စွမ်းရှိမရှိဆိုတာပေါ်မူတည်နေတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မှာလိုမျိုးတိုင်းရင်းသားပါတီကအမတ်နေရာအများစုအနိုင်ရပြီးပြည်နယ်အစိုးရအဖွဲ့ဖွဲ့နိုင်ခဲ့တယ်ဆိုရင်တောင်မှဗဟိုချုပ်ကိုင်မှုနဲ့နိုင်ငံရေးမှာရောအုပ်ချုပ်ရေးမှာမှဝင်ပါနေတဲ့စစ်တပ်ရဲ့အခန်းကဏ္ဍကိုပြောင်းလဲနိုင်မှာမဟုတ်တဲ့အကြောင်းကိုလည်းသိထားကြပါတယ်။ဒီအစီရင်ခံစာရဲ့သုံးသပ်ချက်အရတိုင်းရင်းသားဒေသတွေအတွက်ငြိမ်းချမ်းရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဖက်ဒရယ်အုပ်ချုပ်ရေးစနစ်စတဲ့တောင်းဆိုချက်တွေရဖို့ဆိုရင်2015ရွေးကောက်ပွဲနဲ့မလုံလောက်ပဲမြန်မာအစိုးရရဲ့ဗဟိုချုပ်ကိုင်မှုအသားပေးတဲ့အုပ်ချုပ်ရေးစနစ်ရှိနေတာရဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့နှစ်ပေါင်း60ကျော်ကြာစစ်ပွဲတွေဖြစ်နေတဲ့မြန်မာစစ်တပ်ကိုအုပ်ချုပ်ရေးမှာအလွန်မင်းနေရာပေးထားတာရဲ့စတဲ့အချက်တွေကိုအခြေခံကြအစုံအနေနဲ့ပြောင်းလဲဖို့လိုတယ်လို့ဆိုပါတယ်။ဒီအစီရင်ခံစာထဲမှာတိုင်းရင်းသားတွေဒန်းတူခွင့်ရဖို့အဓိကအတားအဆီးဖြစ်နေတဲ့အချက်နှစ်ခုကိုမြန်မာအစိုးရအနေနဲ့ဘယ်လိုပြုပြင်ပြောင်းလဲသင့်လဲဆိုတာကိုလည်းဘာမပါနာရှစ်အဖွဲ့က LS Modi ကအခုလိုပြောပြပါတယ်။
တကူကတော့မြန်မာစစ်တပ်ကိုအရက်ဖက်အုပ်ချုပ်ရေးအောက်မှာထားရှိဖို့နဲ့ဒုတိယအချက်ကတော့ဗဟိုချုပ်ကိုင်မှုကိုရှော့ချပေးဖို့ပါပဲ2008ဖွဲ့စည်းပုံအခြေခံဥပဒေအရအတိုင်းအတာတွေကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိဖို့အတားအဆီးဖြစ်နေတဲ့အချက်တွေကိုပြင်ဆင်ဖို့လိုပါတယ်တိုင်းသားတွေအပေါ်တည်ရောက်မှုရှိတဲ့ကိစ္စတွေမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိဖို့ပြည်နယ်လွတ်တော်တွေကိုလုံလောက်တဲ့အခွင့်အာဏာပေးအပ်သင့်ပါတယ်
ဘာမပါနာရှစ်အဖွဲ့ကိုဒေသတွင်းကမြမအကြီးလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေစုစည်းပြီး2006ခုနှစ်ဖေဖော်ဝါရီလကဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပါတယ်